တနင်္လာနေ့တိုင်းဒေသကြီးအတွင်းမှာအဓိကစိန်ခေါ်မှုတွေဖြစ်နေတယ်လျှက်စစ်မီကိစ္စမြေယာပြဿနာနဲ့တယန်စာတထုတ်ယူမှုဆိုင်ရာကိစ္စရပ်တွေကိုပြည်သူတွေအတွက်အကောင်းဆုံးကင်ွယ်ဖြေရှင်းပေးသွားမယ်လို့တနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်တေဦးမြင့်မောင်ကပြောဆိုလိုက်ပါတယ်။အဂတိလိုက်စာမှုတိုင်ကြားချက်နဲ့အရေးယူခံထားရတဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာလက်လက်မော်ရဲ့နေရာမှာအစားထ င်ဟာတင်ကနစ်စုဝန်ကြီးချုပ်တာဝန်ယူတာတစ်ပတ်ရှိပါပြီ။တင်လိုက်တိုင်းဒေသကြီးရဲ့အဓိကစိန်ခေါ်မှုပြဿနာဖြစ်တဲ့လျှက်စင်မင်းနဲ့မြေယာပြဿနာတွေကိုဝန်ကြီးချုပ်အနေနဲ့အဓိကကင်တွေဆောင်ရွက်သွားမယ်လို့ VOA ကခုလိုပြောပါတယ်။
အဓိကတော့ဒီမှာတော့မြေယာပြဿနာတွေရဲ့နောက်ပြီးတော့လျှက်စင်မင်းရဲ့ပေါ့နော်။လျှက်စင်မင်းရဲ့ပြန်ဟိုဟာတန်ဆာတာထုတ်ယူတဲ့အတိုင်းတွေဒါတွေကိုလည်းအဓိကကျွန်တော်ကဟိုပြဿနာတွေနည်းနည်းနဲ့ဆက်လက်ဆောင်ရွက်တော့ဖို့အဲ့ဒါကိုအဓိကလုပ်တော့လို့ရှိပါတော့ကျွန်တော်တို့ဒီလျှက်စင်မင်းနဲ့ပတ်သက်ပြီးတဲ့အခါကျတော့ဒီမှာပြဿနာဒီမှာကျွန်တော်တို့ကျန်တဲ့ဒီမှာနေနဲ့မတူတဲ့ဟာမာဒါလိုက်မရှိပြီးရင်ခရင်တစ်ခုနဲ့တစ်ခုကလည်းဒါဟိုနိုင်ကြီးနိုင်မောင်ရောဝေးတော့ဗောနော်ဝေးတော့ကျွန်တော်ကဒီ regional grid အနေနဲ့ပဲကျွန်တော်ဆောင်ရွက်နိုင်ပြီဟိုအဓိကကတော့ကျွန်တော်ရင်းကြီးပြဿနာဗောနော်ရင်းကြီးရဲ့အပေါ်မှာမူတည်ပြီးတော့ပဲကျွန်တော်ကဈေးကိုဟိုအတိုင်းတာတစ်ခုတည်ထိန်းချုပ်လို့ရမှာအများတိုင်းတော့ထိန်းထားလို့မရဘူးပုံမှန်ထိန်းထားလို့မရဘူးဗောနော်ဟိုအဲ့ဒီပြဿနာရှိတော့ကျွန်တော်ကဟိုပြန်ပြီးတော့ကျွန်တော် review လုပ်အောင်ပါဗောနော်ဖြစ်နိုင်တဲ့တည်ငြိမ်တဲ့ဈေးပေါ့တည်ငြိမ်တဲ့ဈေးနဲ့နှစ်ဖက်ရှင်ပြင်နေတဲ့ဈေးပေါ့အဲ့ဒါကိုပဲအဓိကထားပြီးတော့ကျွန်တော်တို့ပြန်ပြီးတော့ဟို review လုပ်ပြီးတော့ဟိုဆောင်ရွက်သွားဖို့လို့ရှိပါတယ
်ဝင်းညုတ်တဲ့ဦးမြင့်မဟာအရင်ကတင်ဇာတားနဲ့ပဝန်းကျင်ထင်းသိမ်းဝင်ကြီးဖြစ်ပြီးလက်ရှိအဂရိလိုက်စားမှုတိုက်ဖြတ်ဥပဒေနဲ့အမှုရင်ဆိုင်နေရတဲ့ဝင်းညုတ်ဟောင်းဒေါ်လလဲ့မော်အေးအေးခံပြီးနောက်ဝင်းညုတ်ဖြစ်လာသူဖြစ်ပါတယ်တင်းတိုင်းဒေသကြီးဒေသခံတွေကတော့အရင်ဝင်းကြီးကျုပ်မှားခဲ့တဲ့အမားတွေပေါ်တင်ငန်းစာယူပြီးပြည်သူအချို့ကိုဆောင်ရွက်ပြီးပြည်သူဘက်ကရည်တည်ပေးဖို့ကိုမျှော်လင့်နေပါတယ်။ဘိမ်းမြို့ဒေသခံတွေဦးဖြစ်တဲ့ကိုခင်မောင်တန်းက
ဒီကျလာတဲ့ဝင်းကြီးဆောင်ဆရာကပြည်သူကျုပ်ဆောင်ရတဲ့ဝင်းကြီးကျော်ပြည်သူဖြစ်တဲ့အပြင်ဆုံးအရင်လိုမျိုးဟိုတော့ဘောအဲဒီရှိရနေတိုက်ရှိရနေဒီလိုဖြစ်တော့ကျွန်တော်ရှိသူတွေလည်းပဲဒီခေါက်ကြတယ်လေအဲပြည်သူတွေဒီခေါက်မကြောက်တော့ပြည်သူတွေဒီတော့လည်းအမှန်တရားလာကြဖို့မောမမရတိပြနိုင်မယ်လို့တော့ကျွန်တော်လည်းမျှော်လင့်ရတယ်ကွာအဲကျွန်တော်တို့ကတကယ်တော့အကောက်ပဲပဲဥတည်မယ်ဆိုလို့မျှော်လင့်ရတယ်ကွာဝစီဆိုရေလည်းအမတွေဒါတော့ချစ်ဖို့လောက်ပဲပြီလေဒီအမတွေကတခြားကယူပြီးတော့အမှန်ဆုံးနိုင်မယ်လို့ကျွန်တော်လည်းမျှော်လင့်ရတယ
်ဝင်းချိုဟောင်းဒေါ်လေးလေးမော်နဲ့စီမံပဏာဝင်းကြီးကိုဒီစားကန်တွေကပါတီဘဟုတိုင်ကြတာပြီးပြုတ်ခဲ့ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့တင်းလိုက်တိုင်ခီးစဉ်အပြီးမှာဒေါ်လေးလေးမော်ကတော့အဂတိလိုက်စားမှုတက်ဖြစ်ဥပဒေနဲ့ရေးယူလိုက်တာဖြစ်ပါတယ်တော်လေးလေးမို့ကိုအေးအေးယူပြီးတိတ်မကြခင်မှာစီမံဘဏ္ဍာဝင်ကြီးနဲ့လျှက်စစ်ဆိုင်ဝင်ကြီးတို့ဟာနှုတ်ထဆာတင်တဲ့အတွက်နိုင်ငံတော်တမရကနှုတ်ထွက်ခွင့်ပြုခဲ့ပါတယ်။ဒါအပြင်တင်းလိုက်တိုင်းဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဆိုရလက်ထက်မှာတိုင်းဆိုရဝင်ကြီးချုပ်ယာရူပထမဆုံးအေးအေးယူခံရတဲ့တိုင်းဒေသကြီးဖြစ်ပါတယ်။လျှက်လက်သွားတဲ့လျှက်စစ်နဲ့ဆိုင်ဝင်ကြီးနေရာမှာတော့တိုင်းလွတ်တော်ကိုယ်စားလှယ်ဦးအောင်သူကတရားစတာနဲ့ပဝင်းကျင်ထိန်ထိန်နေရာမှာဥလာထွန်းနဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးနေရာမှာတော့ဒေါ်ကြီးချိုတို့ကိုခန့်အပ်ခဲ့ပါတယ်ခင်ဗျာ